MCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့တောင်းပလောင်တစ်ဖွဲ့ TNL နဲ့မြန်မာစစ်တပ်တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းရက်စက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။နှစ်ဖက်တက်ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းရရွာကနေတင်းရှောင်လာခဲ့တဲ့စစ်ဆောင်ရွာသား900ကျော်ဟာလည်းနမတူမြို့အတွင်းမှာစောင့်တင်နေဆဲဖြစ်ပြီးယနေ့တိုင်နေရပြန်နိုင်ခြင်းမရှိသေးပါဘူးဒီအကြောင်းပြည်စုံကိုတော့ VOA ထိုင်းခြေဆိုင်တရင်နောက်နိုင်ကုန်းအိမ်ကတရင်ပြပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ဟိုနားကျေးရွာလေးမှာမြန်မာတပ်မတော်နဲ့စမ်းပလောင်တပ်ဖွဲ့ DNL တို့ကမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ DNL ပြန်ကြားရေးရာရှိပုံမူတာအကျော်ကပြောပါတယ
်။မြန်မာတပ်ဖွဲ့ကနမတူမြို့နယ်ဟိုနားကျေးရွာမြို့ဖြစ်တဲ့ဘွယ်ကနှစ်ပန်းကြည့်ကြည့်ဒီလိုပဲရင်းကြတဲ့ကြေးပြန်ဖြစ်တယ်။ဘွယ်ကဖြစ်ခဲ့မှုရောဒီလိုပဲမရှိမြန်မာတပ်မတော်လည်းမပြရသေးဒီမြန်မာတပ်မတော်ကလည်းရှိတဲ့ပြချမှုတက်လာတော့ဒီနှစ်ဖက်ရဲ့တပ်ဖွဲ့ဖြစ်ပေါ်တယ်။နောက်ဆက်တဲ့ချိန်ကတော့အဲ့လိုအမှုမရှိသေးတဲ့ဘွယ်ကဆက်ချလာနိုင်တဲ့အနေထားပဲရှိသေးတယ်။
တလနီဘာတိုက်ပွဲရပ်တန့်ရကလေစက်တင်ဘာလ17ရက်နေ့ကစပြီးဒီကနေ့ထိနှစ်ဖက်ရှားတိုက်ပွဲ17ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်ဒီလိုရက်ဆက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာသမ္မတဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးမြန်မာသမ္မတနဲ့တန်းပလောင်တပ်ဖွဲ့ CNL တို့ကဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံတွေကြေးရွာကနေဆက်ပြေးသိမ်းဆောင်နေရမှုတွေထိခိုက်မှုတွေရှိနေခဲ့တာပါလက်ရှိနမ်မတူမြို့တွင်စကန်၃ခုမှာစစ်ဘေးရှောင်900ကျော်တောင်းပင်နေစေလို့စစ်ဆောင်စကန်အကူအညီပေးသူဦးသာဦးဆိုင်ဗန်းညာကပြောပါတယ်
။မန္တုံမြို့နယ်အတွင်းမှာရှိတဲ့လက်ရှိအုပ်စုတို့၊နမ်ဟိုင်းအုပ်စုတို့၊နောင်စားအုပ်စု၊မန္တပ်အုပ်စုဆိုပြီးတော့အဲဒီအုပ်စုကဒီရွာပေါင်း၁၆ရွာ၊အိမ်လုံးစုက120နဲ့တစုလူဝေး963ဦးအဲရှိခဲ့တယ်ကွ။ PR လေးနဲ့ဟိုကျွန်တော်တက်မလို့ပဲဖြစ်နေတာ။အဲဒီတခြားအဖွဲ့တို့တိတ်ဆောင်လာကြတာကွ။သူတို့လည်းအဲ့ဒါကိုစိုးရင်လည်းသူတို့မပြန်ခဲ့ကြတာကွ
။ဒီစစ်ဆောင်တွေဟာမနေ့ကမြန်မာတက်မလို့နဲ့တမ်းမလောင်တပ်ဖွဲ့တို့တိုက်ပွဲတွင်နေရကနေတိတ်ဆောင်လာကြသူတွေဖြစ်ပြီးဒီကနေ့ရှိနေရရင်းကိုမပြန်နိုင်သေးပါဘူး။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်ဒေသခံရွာသားတွေရရွာကနေတိတ်ဆောင်နေရမှုအပြင်ထိခိုက်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့မှာနန်းခမ်းမြို့နယ်ကောင်းဝမ်းကျေးရွာဘက်မှာမြန်မာတပ်မတော်နဲ့တပ်မတော်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့အတွင်းတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပြေဆတ်မှုကြောင့်ရွာသား၄ဦးလက်နက်ကြီးထိမှန်ခဲ့သလိုလူနေအိမ်ကြီး15အိမ်လောက်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေရှိနေသေးသလိုစစ်ရေးပဋိပက္ခအတွင်းလူခွေရေးချိုးဖောက်မှုခံရရဆဲဖြစ်စဉ်တွေလည်းရှိနေဆဲဖြစ်ပါတယ်။2019ခုနှစ်ဇူလိုင်လကနေစက်တင်ဘာလတွင်သမတော်ကနေရှမ်းပြည်နယ်တောင်ပိုင်းကိုဘိုးမြို့နယ်ဒေသမှာကျူးလွန်ခဲ့တဲ့လူခွေးကြီးချိုးဖောက်မှုဖြစ်စဉ်နဲ့ပတ်သက်လို့ရှမ်းလူခွေးရေးမှန်တမ်းဖွဲ့ကျော်ရေးစုခွေးရှိသူစိုင်းကွန်လျောင်းကခုလိုပြောပါတယ်
ဒီမှာကနေစက်တင်ဘာလတိဒီခွေးချိုးဖောက်ခါတဲ့ဒီပေါင်းနဲ့တင်ရရှိအင်းနဲ့တင်ရတဲ့မှာတရားဟောတဲ့ခါနောက်ထပ်ပုံနာမှာအဲဒီချိုးဖောက်ပါအဲဒီဆောင်တော်ဒီပုံစံချက်တာအထောက်လာပါ
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းမလောင်တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSCB SSA တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တချင်လွတ်လပ်ရေးဖွဲ့ KIU တို့အခြေပြုလှုပ်ရှားနေကြပါတယ်။အဲ့ဒီထဲမှာတမ်းမလောင်တပ်ဖွဲ့နဲ့တချင်လွတ်လပ်ရေးဖွဲ့ KIU တို့ဟာမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။